တောင်ကိုရီးယားသမ္မတဖွားခွန်းလေးကိုတောင်ကိုရီးယားဆူရရှိနေပြီကအားရီလိုက်ဆောင်မှုရှုတော်ဘူးနဲ့ဆက်ဆက်ပြီးဒီသတင်းပတ်ထဲမှာပဲစစ်ဆေးမြင်မြင်ကြားမယ်အခြေအနေရှိပါတယ်။အားရီလိုက်ဆောင်မှုရှုတော်ဘူးကြောင့်တောင်ကိုရီးယားဆူရောက်ဖွဲ့အချက်တဲဆိုင်နေပြီးသမ္မတဖွားခွန်းလေးနှုတ်ထွက်ပေးဖို့လူလူဆန္ဒပြပွဲတွေလည်းကြီးထွားပြန့်နှံ့လာနေတာပါ။နောက်ဆုံးအခြေအနေကတော့သမ္မတကိုအင်္ဂါနေ့ဒါမှမဟုတ်ဗိုလ်တူးနေ့မှာမေးခွန်းပေးဖို့ဖြစ်တယ်လို့ဆိုးမျိုးတော်ဆူရရှိနေရုံတောင်းရှိသူတူကယွန်ဟပ်သတင်းဌာနကိုပြောပါတယ်။လူလူထောက်ခံမှု900ခန်းလုံးကြာဆင်းတော့ပြီဖြစ်တဲ့တောင်ကိုရီးယားသမ္မတဖွားခွန်းလေးဟာရာဇဝမှုနဲ့ပတ်သက်ပြီးအစိုးရရှိနေတွေစစ်ဆေးမေးမြန်းခံရမယ်ပထမဆုံးသောလက်ရှိအာဏာရသမ္မတဖြစ်သွားပါလိမ့်မယ်။ပေးဆွေရင် Choi Soon Sil ကစီစဉ်လုဆောင်ခဲ့တာလို့ဆွဆွဲခံထားရတဲ့ဒေါ်လာသန်းပေါင်းများစွာကိုမတော်ဩဇာဆုံးရယူခဲ့မှုအရှုပ်တော်ဘူးနဲ့ပတ်သက်ပြီးသမ္မတဖွားခွန်းလေးအကြက်ဆိုင်နေတာပါ။ဒီကိစ္စကြောင့်ပဲအာဂရိလိုက်စားမှုမရှိတဲ့ခေါင်းဆောင်တူအဖြစ်ဂရုတစိုက်ပုံဖော်လုဆောင်ခဲ့တဲ့သမ္မတဖွားခွန်းလေးရဲ့နိုင်ငံရေးပုံရိပ်လည်းထိခိုက်ပါတယ်။Choi Soon Sil တင်ချုပ်ထားတဲ့အဖွဲ့အစည်းတွေကိုတောင်ကိုရီးယားရဲ့ထိပ်တန်းကော်ပိုရေးရှင်းကြီးတွေကရမုံငွေဒေါ်လာတန်ပေါင်းများစွာပေးဖို့အတွက်သမရဖာကွန်နေကဖိအားပေးခဲ့တယ်လို့လည်းဆွဆွဲကြပါတယ်။သမရဖာကွန်နေရဲ့ယုံကြည်ကူးစောင်းမှုကိုရအောင်လုပ်ပြီးဩဇာလွှမ်းမှုဆောင်ရွက်ခဲ့လို့ဆွဆွဲခံထားရတဲ့ Choi Soon Sil ကိုလည်းအစိုးရရှင်းတွေကစုံစမ်းစစ်ဆေးနေပါတယ်။